ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာရှမ်းနယ်တအန်းပလောင်တိုင်းရင်းသားလက်နက်ကိုင်တိုက်တီချာမှာတော့တိုက်ပွဲကပြင်းထန်နေပါတယ်။ဒီတလအတွင်းမှာပဲတကြောပြန်ပြီးတော့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူအနည်းဆုံး400ကျော်လောက်ထပ်ပြီးတော့တိမ်းရှောင်နေရပါတယ်။ဒီစစ်ပွဲဒုက္ခသည်တွေဟာစခန်း3ခုမှာစုပေါင်းပြီးတော့နေရတာကြောင့်ကိုဗစ် -19 ကပ်ရောဂါပိုးကူးစက်ရမယ့်အခြေအနေမှာလည်းစိုးရိမ်စရာဖြစ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ကြောင်မဲမြို့နယ်ကစစ်ရှောင်တရင်ကိုငင်းချမ်းပြောပြပေးပါရှင်။
ကြောင်မဲမြို့နယ်အတွင်းမှာ RCSS ရှမ်းတောင်အဖွဲ့နဲ့ TNLA တောင်ပလောင်နဲ့ SSB ရှမ်းမြောက်ပူးပေါင်းတပ်တွေအကြားဒီလ10ရက်နေ့လောက်ကစပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာလည်းတိုင်းရင်းသားတပ်တွေအကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေကြောင်းပန်ကွန်ရွာဟောင်းကဒေသခံတို့က VOA ကိုပြောပါတယ်
။ဟုတ်9နိုင်ခွဲကလေးအဖြစ်တာဗျ။အေးကျွန်တော်တို့ပန်ကွန်အုပ်စု4ပါးစလုံးမှာပဲဖြစ်နေလား။အေးပန်ဖြက်ရဲ့ကျွန်တော်ပန်ကွန်2ရွာရဲ့ပန်တပီရဲ့အဲ့မှာစပိုက်ဖြစ်နေရလေ။ရွာသေးပါဒီဖြစ်တာ။ကျွန်တော်ရွာမှာဒီမနေ့ပိုင်းကလေးတယောက်ထိတယ်ဗျ။ကလေးဆိုမဲ့အသက်20လောက်ပေါ့ကောင်းလေး။အဲလက်နေကြီးကြတော့သူ့ပခုံးကိုနည်းနည်းထိသွားတယ်။မစိုးရင်ရပါဘူး။ရွာထဲတော့လက်နေကြီး5-6လုံးတော့ကြတယ်။5-6လုံးတော့မကားလောက်ဘူးခင်ဗျ။ကျွန်တော်ထင်တာ10လုံးနီးပါးလောက်ကြမယ်ခင်ဗျ။အစိုးဆုံးတော့ပန်ကွန်ရွာတက်မှာပဲခင်ဗျ။ဒီနေ့ကျတော့ပန်ဖြက်လဲတော်တော်လေးဆိုးတယ်ဗျ။ကျွန်တော်ရွာဟောင်းလဲအခြေအနေတော်တော်လေးဆိုးတယ်ဗျ
။ပန်ကွန်ရွာဟောင်းကဒေသခံကတော့လောလောဆယ်မိမိတို့နေအိမ်တွေမှာပဲနေထိုင်နေကြပြီးတော့ပန်ကွန်ရွာသိပ်ဘက်ကတော့ရွာသားတွေကတော့ကြောင်မဲမြို့နဲ့အခြားဒေသဘက်တွေကိုတိမ်းရှောင်နေကြတာပါပန်ကွန်ရွာသိပ်ကဒေသခံတဦးကတော့ဒီလ17ရက်နေ့လောက်ခရဲကကြောင်မဲမြို့ကအမျိုးအိမ်ကိုတိမ်းရှောင်နေကြောင်းပြောပါတယ
်အခုညီမတို့ကောင်းအမဒီပိုးဝါရိတ်တာရဲ့အောက်ကအမျိုးမျိုးအိမ်မှလာနေပါတယ်ရှင်ကြောင်မဲမြို့ပါပဲရှင်ထွက်လာတော့ချိန်တော့မိုင်းတန်နေအဲ့လိုမျိုးတနက်တန်နေပဲကြားတဲ့ရွာတွေကတော့မရောက်သေးဘူးပေါ့နော်စစ်သားတွေတော့ရှိတယ်အဲ့လိုမျိုးပေါ့ကြောက်ရင်နဲ့ပြေးလာကြတာရွာလုံးဒီမှာဒီရောက်မှရွာတွေကမိုင်းကြီးပါတယ်ကြားရအဲ့လိုမျိုးပြင်းနေကြားရပေါ့အိမ်ကလည်းမိုင်းထိတယ်ပိုင်းညာအဲ့လိုမျိုးအိမ်ကလည်းအဖေတယောက်ကြံတာလေးအဖေကဖုန်းထိုးပြောလာတာ
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ရှောင်စခန်း3ခုမှာလူဦးရေ300ကျော်ရှိနေပြီးဆွေမျိုးတွေစီမံနေထိုင်သူတွေနဲ့ပါပေါင်းဆိုရင်စစ်ရှောင်စုစုပေါင်း400လောက်ရှိမယ်လို့စစ်ရှောင်တွေကိုကူညီနေတဲ့လူမှုအသင်းအဖွဲ့ကမိုင်းစမိုင်းကခံမှန်းထားပါတယ
်စစ်ရှောင်းနေပြီးတာတော့အခုစံ3ခုထဲမှာတော့ကျွန်တော်တို့300ကျော်တော့ရှိပြီပေါ့နော်မနေ့တုန်းကဆင်းရင်ပေါ့နော်ဒီနေ့တော့ကျွန်တော်တို့မသိရသေးဘူးတချို့တွေကလည်းကိုယ်အမျိုးအိမ်မှာလာနေတဲ့ဟာတွေရှိတယ်ကိုယ်အတိအိမ်မှာပဲနေတဲ့ဟာတွေရှိတယ်ခံမှန်းကြည့်400ကျော်ပေါ့400ကျော်တော့ရှိမယ်ကျွန်တော်အမြင်ကဒီစစ်ရှောင်းဆင်းရင်လေကိုဗစ်ကာလဖြစ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်လည်းလိုက်မကောက်နိုင်ဖြစ်နေတယ
်ဒီနှစ်မှာတော့နိုင်ငံရေးအပြောင်းအလဲနဲ့ကိုဗစ်ကပ်ရောဂါကြောင့်အလူရှင်တွေအနေနဲ့ထောက်ပံ့ဖို့အခက်အခဲတွေရှိနေတယ်လို့လိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူဖို့လည်းအခက်အခဲတွေရှိနေကြောင်းပြောပါရယ်စစ်ရှောင်300ကျော်ဟာမိုင်းတင်းရွာစာတင်ကျောင်းနန်းစော့စာတင်ကျောင်းနဲ့တူရှော့မြောက်ရွာဖုန်ကြီးကျောင်းတွေမှာစုပေါင်းနေထိုင်ရတာပါဒီလိုစုပေါင်းနေထိုင်နေရတာကြောင့်ကိုဗစ်ရောဂါကူးစက်မှာကိုလည်းစိုးရိမ်နေရကြောင်းမိုင်းစမိုင်းကပြောပါရယ
်ကိုဗစ်နဲ့ပတ်သက်တဲ့ကိစ္စကြတော့ကျွန်တော်တို့ဆက်ပြီးအကွာနေနေရတဲ့ချိန်မှာဘုလိုစစ်ဆောင်နေဆိုတာဟိုနေထိုင်နေရာတွေကြတော့ဒီအဆင်ပြေတဲ့နေရာရှိတယ်လို့အဆင်ပြေတဲ့နေရာရှိတယ်။ဒီကြတာကတော့တို့အခုစစ်ဆောင်နေတဲ့ဒေသတွေထဲမှာအဆင်မပြေတာတော့ခဏခဏတွေးရတော့ပေါ့နော်။ဥပမာစာတင်ကျောင်းထဲမှာဆိုရင်ဟိုစုပြုံပြီးမှအဲ့ဒါတော့အဲ့ထဲမှာမတော်လို့တယောက်ကများအဲ့ကိုဗစ်ပိုးရှိမဲ့ဆိုရင်တော့အားလုံးကိုကူးစက်နိုင်တော့ဒီစုရင်ရတဲ့အခြေအနေမျိုးရှိတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်းမတူကျေးတီစတဲ့မြို့နယ်တွေမှာပြီးခဲ့တဲ့လပိုင်းတွေက RCSS ရှမ်းတောင်အဖွဲ့နဲ့ SSPP ရှမ်းမြောက်နဲ့ TNLA ပလောင်ဖူးပေါင်းအဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာထောင်ထဲချီတဲ့ဒေသခံပြည်သူတွေနေရက်စွန့်ခွာတိမ်းရှောင်ခဲ့ရသလိုတချို့တွေဟာလက်နက်ကြီးထိမှန်တာမြေမြုပ်မိုင်းနှင်းမိတာတွေကြောင့်ဒေဆုံးဒဏ်ရာရခဲ့တာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။